အမေရိကန်မှာမွေးဖွားတဲ့ကလေးတွေကလူလျောက်အမေရိကန်နိုင်ငံသားဖြစ်တာကြောင့်တရုတ်ကိုဝန်ဆောင်အမျိုးသမီးတွေအမေရိကန်ကိုလာရောက်ပြီးကလေးမွေးဖွားရေးအတွက်ကူညီဝန်ဆောင်မှုပေးတဲ့လုပ်ငန်းကိုလုပ်ကိုင်မှုနဲ့ကယ်လီဖိုးနီးယားပြည်နယ်ကအမျိုးသမီးကိုထောင်နှံ3နှစ်ကျော်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဒီဝန်ဆောင်မှုပေးတဲ့လုပ်ငန်းလုပ်ကိုင်သူPP ဒန်းကိုထောင်နှံ40ဒလာချက်ခံရမယ်လို့ American District တရားသူကြီး R. Gary Kasana ကတနင်္လာနေ့မှာအမိန့်ချမှတ်တာဖြစ်ပါတယ်။ PP ဒန်းရဲ့ခင်ပွန်းဖြစ်သူ Michael Liu တို့ကိုသူတို့ရဲ့ USA Happy Baby Company ကိုသုံးပြီးငွေမဲခွာချမှုပူပေါင်းကြံစည်မှုဆက်ချက်တွေနဲ့ပြီးခဲ့တဲ့စက်တင်ဘာလအတွင်းပြစ်ဒဏ်ချမှတ်ထားတာပါ။ PP ဒန်းအနေနဲ့အခုတီးခြားစီနေနေကြတဲ့ခင်ပွန်းဖြစ်သူ Michael Liu တို့နှစ်ဦးဟာကိုဝင်ဆောင်တရုတ်အမျိုးသမီးတရားချုပ်ကိုအမေရိကန်ကိုလာရောက်နိုင်အောင်ကူညီခဲ့တယ်လို့ဖက်ဒရယ်အစိုးရရှေ့နေတွေကပြောပါတယ်။ကိုဝင်ဆောင်တရုတ်အမျိုးသမီးတွေအဝတ်အစားပွားပွားဝတ်ပြီးသူတို့ကိုဝင်တွေကိုဖုံးကွယ်ကအကောက်ခွန်အရာရှိတွေကိုဘလို့လှည့်ပြားရမလဲဆိုတာကိုဒီစနီးခင်ပွန်းနှစ်ဦးတို့ကကြီးကြပ်ဆောင်ရွက်ပေးတာလို့လည်းအနာဘိုင်တို့ကပြောပါတယ်။အမေရိကန်အနာဘိုင်တွေကိုလှည့်ပြားပြီးမွေးလာမဲ့ကလေးတွေအမေရိကန်နိုင်ငံသားဖြစ်စေရေးဝန်ဆောင်ကအဖြစ်တဦးကိုဒေါ်လာ100နဲ့ချီပြီးသူတို့ရယူခဲ့ကြတာလို့လည်းအစိုးရရှေ့နေတွေရဲ့တရားရုံးလျှောက်ထားချက်မှာဖော်ပြထားပါတယ်ရှင်။